ကမ္ဘာတဝန်းကတမောင်များစွာသောရုပ်ရှင်ပရိသတ်တွေဆောင်စားနေကြတဲ့အော်စကာပေးပွဲကြီးကတော့လာမယ့်တနင်္ဂနွေနေ့မှာကျင်းပတော့မှာပါ။ဒီအော်စကာပေးပွဲမှာဘယ်သူတွေတပြေးနေတယ်လဲ၊ဘယ်ရုပ်ရှင်ကားတွေကထိတ်ဆုံးတာထင်ကြပေးခံရတဲ့စာရင်းတွေမှာရှိနေတယ်လဲ။အခါတိုင်းနှစ်တွေနဲ့မတူအောင်ဒီနှစ်အော်စကာပေးပွဲကိုဘယ်ပုံဘယ်နည်းပြင်ဆင်နေကြတယ်လဲ။တခါကမ္ဘာရုပ်ရှင်လောကရဲ့အထ သတင်းတော့ပနလပီပူလူရဲ့သတင်းလွှာကိုမဆုမြတ်မုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင
် City of stars are you shining just for me
လူငယ်ဒါရိုက်တာဒေမီယန်ရှက်ဇော့ရိုက်ကူးတင်ပြထားတဲ့ La La Land ဆိုတဲ့ဂီတအသားပေးရုပ်ရှင်ကဒီနှစ်အော်စကာဆုအတွက်စကားတင်အများဆုံးရွေးချယ်ခံထားရပါတယ်။ La La Land ရုပ်ရှင်ဟာအနုပညာလောကတွေကိုထိုးပေါက်နိုင်ဖို့ကြိုးစားကြရတဲ့အနုပညာရှင်သစ်တွေဘလို့ကြုံတွေ့ဖြတ်သန်းရတယ်လဲဆိုတော့ဒါရိုက်တာရဲ့ကိုတွေ့အခြေအနေကိုရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။1950ပြည့်နှစ်ပိုင်းတွင်မှနာမည်ကျော်ခဲ့တဲ့ All About Eve ဆိုတဲ့ဒရာမာရုပ်ရှင်ကားနဲ့1998ခုနှစ်မှာအောင်မြင်ခဲ့တဲ့တိုက်တန်းနဲ့ရုပ်ရှင်ကားတွေပြီးရင် La La Land ကဟောလိဝုဒ်ရုပ်ရှင်သမိုင်းမှာစံချိန်တင်ရလောက်အောင်14ဆုအတွက်စကားတင်ရွေးချယ်ခံထားရပါတယ်။ခုလိုအော်စကာဆုကြီးအတွက်စကားတင်ရွေးချယ်ခံရနိုင်ဖို့ပြောင်မြောက်တဲ့အနုပညာဖန်တီးမှုတွေအပြင်ငွေကြေးအကုန်ခံကြော်ညာအားကောင်းဖို့လည်းလိုတယ်လို့George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေ့လာရေးအစီအစဉ်ဆိုင်ရာညွှန်ကြားရေးမှူး Giovanna Chesla ကပြောပါတယ်။ပြီးခဲ့တဲ့နှစ်ကအော်စကာဆုစကားရေးအရွေးခံရသူတွေရောဆုရရှိခဲ့သူတွေပါအများစုဟာလူပြူတွေဖြစ်နေတဲ့အတွက်အော်စကာဆုရွေးချယ်သူတွေအပေါ်အတော်လေးဝေဖန်ပြစ်တင်ခံခဲ့ရပါတယ်။ဒါပေမဲ့ဒီနှစ်မှာတော့လူနည်းစုတွေအကြောင်းထင်ဟပ်တဲ့ရုပ်ရှင်ကားတွေလူနည်းစုမင်းသားမင်းသမီးတွေပါစကားတင်ရွေးခံရတဲ့အထဲမှာပါပါတယ်။မူရစေဝါပေါ်တဲ့ရက်ကွက်မှကြီးပြင်းခဲ့ရတဲ့ African American လူငယ်တယောက်အကြောင်းကိုရိုက်ကူးထားတဲ့ Moonlight ဆိုတဲ့ရုပ်ရှင်ကားချေးစားဘေ့စ်ဘောကစားသမားဖြစ်ချင်ခဲ့ပေမဲ့လူမဲဖြစ်နေတာကြောင့်သူ့ရဲ့အိမ်မက်တွေအကောင်အထည်မဖော်နိုင်ခဲ့သူတယောက်နဲ့သူ့ရဲ့ဇနီးတွေနဲ့တားကြဆက်ဆံရေးကိုပုံဖော်ထားတဲ့ Fans ဆိုတဲ့ရုပ်ရှင်ကားတွေကအော်စကာစကားတင်ဆုတွေတော်တော်များများရွေးချယ်ခံထားရပါတယ်။
Task in the academy was called the task about their membership, about the prevalence of white men, mostly straight.
Oscar Sue တဲ့ပနာမရွေးချယ်ပေးတဲ့ academy အဖွဲ့ဝင်တွေထဲမှာလိန်ပြောင်းထားသူတွေ၊လိန်နူစုံမဲ့သူတွေမပါတာ။လူမျိုးတွေကြီးဖြစ်နေရတဲ့ကိုပြောင်းလဲပြီးတော့အသားအရောင်အဆုံးလူရန်းသားစုံပါဝင်ရေးအတွက် academy အဖွဲ့ကြီးကလုပ်နေကြပါပြီ။စုအတွက်မဲခွဲဆုံးဖြတ်နိုင်တဲ့အဖွဲ့ဝင်တွေထဲမှာလည်းနောက်ခံမတူတဲ့သူတွေအဆုံးပါလာအောင်လို့အားထုတ်လုပ်ခဲ့ပါတယ်။
အဲ့ဒီလိုလှုပ်လာတဲ့အတွက်ဟောလိဝုဒ်ရဲ့ပင်မရည်စည်းထဲမှာလူမဲတွေအကြောင်းရုပ်ရှင်ကားတွေပါလာအောင်အားပေးရရောက်တယ်လို့သူကဆိုပါတယ်။အာကာသကိုပထမဆုံးအမေရိကန်တွေသွားနိုင်ဖို့နဲ့နောက်ပိုင်းလကဘာပေါ်အထိတက်နိုင်ဖို့အတွက်အားထုတ်ကူညီခဲ့တဲ့ African American အမျိုးသမီး၃ယောက်အကြောင်းအဖြစ်မှန်ရိုက်ကူးထားတဲ့ Hidden Figures ဆိုတဲ့ရုပ်ရှင်ကားကလည်းပြည်သက်တွေကြားရေးပန်းစားနေတယ်လို့အကောင်းဆုံးရိုက်ညွှန်းအတွက်ဒါမှမဟုတ်အကောင်းဆုံးအမျိုးသမီးဇက်ပိုဆုအတွက်အော်စကာဆုရနိုင်တယ်လို့ထင်ကြေးပေးနေကြပါတယ်။နိုင်ငံရေးအခြေအနေကလည်းအော်စကာဆုပေးတဲ့အပေါ်တက်ရောက်မှုရှိနိုင်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုက္ခသည်တွေနိုင်ငံနဲ့ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဒုက္ခသည်အရေးအပေါ်အာရုံစိုက်မှုပြန်ရခဲ့ပါတယ်။အီတလီနိုင်ငံလမ်ပါဒူဆာကျွန်းစီရောက်အောင်လို့တက်ဆွန့်ဆန်ဖျားမြေထဲပင်လဲဖြတ်ပြီးလာကြတဲ့ဒုက္ခသည်တွေနဲ့သူတို့ကိုကူညီကယ်ဆယ်တဲ့အကြောင်းရိုက်ကူးထားတဲ့ Fire at Sea ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလည်းမှတ်တမ်းရုပ်ရှင်ကဏ္ဍအတွက်အော်စကာစကားတင်ရွေးချယ်ခံထားရပါတယ်။
This is a moment for documentaries. It really is. So the more questions and attention they get, the better for me.
မှတ်တမ်းကားတွေပေါ်မှာအာရုံစိုက်ခံရတဲ့အချိန်လို့ပြောနိုင်ပါတယ်။သူတို့နဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေ၊စိတ်ဝင်စားမှုတွေရှိလာလीဒီကဏ္ဍပိုင်းမှာပို့ပြီးတိုးတက်လာလीပါ။ကျွန်မကတော့ပိုကြိုက်ပါတယ်။
မွတ်စလင်အများစုနေတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေကိုသမ္မတထရမ့်ကယာယီပြည်ဝင်ခွင့်တားမြစ်ခဲ့တဲ့ကိစ္စကြောင့်အီရန်ဒါရိုက်တာအက်စကာဖာဟာဒီရဲ့ The Salesman ဆိုတဲ့ရုပ်ရှင်ကားကနိုင်ငံသားဘာသာစကားပြောရုပ်ရှင်ကဏ္ဍအတွက်အနိုင်ရသွားနိုင်ပါတယ်။အော်စကာဆုပေးပွဲတက်ဖို့အမေရိကန်ဗီဇာရတယ်ဆိုရင်တော့လာမှာမဟုတ်ဘူးလို့နာမည်ကျော်ဒါရိုက်တာကြီးကပြောထားပါတယ်။အမေရိကန်မှာနိုင်ငံရေးအရာသဘောထားကွဲမှုတွေရှိနေချိန်မှာအော်စကာဆုရွေးချယ်သူတွေကသိအငင်းပွားစရာမဖြစ်တဲ့ရုပ်ရှင်မျိုးကိုရွေးချယ်ကောင်းရွေးချယ်နိုင်တယ်လို့လဲ George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေးလာရဲ့အစီအစဉ်ညွှန်ကြားရေးမှူး Giovanna Chesla ကသုံးသပ်ပါတယ်
။ La La Land is the barometer and La La Land has just secured more nominations than any other.
La la lang a ni pyo a phie po la ba le me. Ta cha yau shin ka ri a long the tu ga sa ga tin ywe che mu a mya ji ya tha ba ri. Di yau shin ga tra mye yau shin lu ro jama su lu ra ma hou ba u. Da mae le di yau shin ga lu byu ri ye ta me nyaw nya a phie pyet ko yai pya tha de yau shin lu ro pyo lu ya ba ri.ရုပ်ရှင်တွေကအဓိကဇက်ကောင်နှစ်ယောက်လုံးကအကကောင်းကြသူတွေမဟုတ်ပါဘူးအဆိုကောင်းကြသူတွေမဟုတ်ပါဘူးဂီတအကနဲ့ဖျော်ပြနေမှုစနစ်တကျတင်ထားကြသူတွေမဟုတ်ပါဘူးအဆိုတော့ John Legend လို့တော့တချင်းဆိုနိုင်ကြသူတွေမဟုတ်ဘူးလေ
အခုနှစ်အော်စကာဆုရီမှာလူနည်းစုအမှုပညာရှင်တွေမျက်မျက်တတဆူရဖို့အတွက်သူအပါအဝင်တော်တော်များများကမျှော်လင့်နေကြပါတယ်ဒါမှသာဟောလိဝုဒ်ဟာမတူကွဲပြားမှုကိုလက်ခံတယ်ဆိုရဲလမ်းမှန်စီသွားနေတယ်ဆိုတာအတိအမှတ်ပြုနိုင်မှာဖြစ်တယ်လို့ပြောပါတယ်ရှင်